အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုအနေဆုံးအဆင့်မှာရှိနေဆဲဖြစ်ကြောင်းဖော်ပြခဲ့တဲ့အပေါ်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တဲ့အကြောင်းတင်ပြပေးပါပါ။ကျွန်တော်ကတော့ဇော်ထပ်ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြီးခဲ့တဲ့လတွေထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်ဆောင်ရွက်မှုမရှိရဲ့အနေဆုံးအစ်စ်နိုင်ငံတနိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ခဲ့တာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာနိုင်ငံကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲလူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံဟာတိတိတတ်တာဆောင်ရွက်ခဲ့ရရှိပေမယ့်အမေရိကန်နိုင်ငံကြီးဌာနအစီရင်ခံစာမှာအနေဆုံးအစ်စ် TR3 မှာဆက်လက်ထည့်သွင်းခဲ့တာဟာစိတ်ပျက်စရာကောင်းတယ်လို့လည်းဖော်ပြထားတဲ့မြန်မာနိုင်ငံကြီးဝန်ကြီးဌာနထုတ်ပြန်ချက်နဲ့ပတ်သက်လို့အပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOA ကိုအခုလိုပြောပါတယ
်။အပြစ်သဘောနဲ့ကျွန်တော်ယူထားတာပါ။အဲရပါတယ်။ကျွန်တော်တို့ဆောင်ရွက်တာတွေအများကြီးရှိတယ်ကွ။အရေးယူမှုတွေလည်းရှိတယ်ပေါ့နော်။ကျွန်တော်တို့ကဒုက္ခကူတာကိုကျွတ်တော့နိုင်ငံနဲ့မဟုတ်။အဲဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံသားတွေလည်းခံစားနေတာ။အဲဒါနဲ့ပတ်သက်ပြီးကျွန်တော်တို့ရှင်ရဲ့တဲ့မှာပြောရမှာပါ။ဒါဆိုတော့အဲဒါလေးတွေမှာသူအစီအခံစားတာတွေကသူကပြည်ပြည်လို့ဆိုပေါ်ပြရအောင်ရှိအဲ့ဒါကြောင့်မို့ကျွန်တော်တို့ကစိတ်ပြင်းနေတယ်ပေါ့နော
်ဒါပေမဲ့လည်းလူကုန်ကူးမှုတားဆီးရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားမိတ်ဆွေနိုင်ငံတွေနဲ့ဆက်လက်ပူးပေါင်းသွားမယ်လို့ဦးချမ်းရေးကပြောပါတယ်မြန်မာသမ္မတရုံးကညွှန်ကြားချက်တစ်စောင်ကို2019ထဲမှာထုတ်ပြန်ခဲ့ပြီးလူကုန်ကူးသူတွေကိုပြည်တံချနိုင်ဖို့အသိပညာပေးဖို့တခြားနိုင်ငံတွေစီကနည်းပညာနဲ့အတွေ့အကြုံယူဖို့ဌာနဆိုင်ရာတွေကိုအသိပေးခဲ့တယ်လို့လည်းပြောပါတယ်ဒီလိုအာထုတ်မှုတွေရှိနေပေမဲ့အမေရိကန်အစိုးရကအတိအမှတ်မပြုကြောင်းလဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးရေးဌာနကဒုရဲမှူးကြီးပေါ်ထွန်းကပြောပါတယ်
။အမေရိကန်တွေကတော့သူရဲ့နိုင်ငံရဲ့တူပါအာထုတ်မှုတွေအတိအမှတ်မပြုဘူးပေါ့။သူတို့တုံ့တက်တာ။အောင်မှာလည်းဒါလည်းပတ်သက်ပြီးတော့သူတို့ရဲ့ဆိုင်ဆက်တဲ့တောင်းတတာဆင်ချတဲ့စကေကိုပြီးတော့ပေါ်ပြရပြီးတော့နော်။ဘယ်နိုင်ငံတွေနဲ့ဒါတွေဆိုင်ရဖို့လဲသူတို့ကမျှော်လင့်တာ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူမှောင်ကူမှုတွေအစပြုရာနိုင်ငံတကာနိုင်ငံဖြစ်လဲဖော်ပြထားပါတယ်။မြန်မာနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့ပဋိပက္ခတွေကြောင့်နေရဲဆုံးခါသူတွေများလာပြီးမယ်လူကုန်ကူးခံရသူတွေရဲ့တားကောက်မဖြစ်အောင်တိတိယယောက်တားဆီးနိုင်ငံကြောင်းလဲပြောဆိုထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလူမှောင်ကူမှုတိုက်ဖျက်ရေးမှာ TR3 အနေဆုံးအဆင့်အဖြစ်သတ်မှတ်ထားရဲ့အာရှနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်မြို့ကနေပြပို့ခဲ့တာပါ။